မြန်ပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းဗီယက်နမ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့အရေးပြမှာအေပိလအစောပိုင်းကဗီယက်နမ်ငါးဖမ်းလေတစ်စင်းကိုတိုက်ပြီးနှိမ့်ယုတ်ခဲ့တဲ့တရုတ်သင်္ဘော High End Disease အဲ့ဒီရေပြင်နဲ့ပြန်ရောက်လာခဲ့ပြပါတယ်။ High End Disease သင်္ဘောဟာဗီယက်နမ်ရဲ့အထူးစီးပွားရေးရေပိုင်နဲ့ဇုံနဲ့အင်္ဂါနေ့ညပိုင်းကပြန်ရောက်လာတာဖြစ်တယ်လို့ Maritime Traffic အဖွဲ့ကပြောပါတယ်။အခုလိုပြန်ရောက်လာတဲ့ကြောင့်ဗီယက်နမ်နိုင်ငံနဲ့တရုတ်နိုင်ငံအကြားတင်းမမှုတွေပြန်ပြီးမြင့်တက်လာစေမယ့်အန္တရာယ်ပိုများလာစေပါတယ်။ဟိုင်ယန်ဒီဇီသင်္ဘောတိုက်လို့နှိမ့်ယုတ်သွားတဲ့ဗီယက်နမ်ငါးဖမ်းသင်္ဘောမှာငါးဖမ်းသမား6ယောက်တက်မတည်ပဲလျှောက်ခဲ့တာပါ။အဲ့ဒီဖြစ်ပျက်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ကတရုတ်နိုင်ငံဟာ COVID-19 ကိစ္စကနေအာရုံလွှဲပြောင်းဖို့စူးစမ်းနေတယ်လို့ဆက်ဆွဲခဲ့ပါသေးတယ်ခင်ဗျ။